ခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာအထူးစီးပွားရေးဇုံတည်ဆောက်ဖို့လုပ်ခွင့်တင်တာလျှောက်ထားတဲ့ကုမ္ပဏီ10ခုကျော်ရှိတဲ့အနေနဲ့တရုတ်အစိုးရပိုင်း CITIC City China International Trust and Investment Corporation ကိုလုပ်ခွင့်ပေးလိုက်တယ်လို့ဒီနေ့စံပိုင်းမှာဦးသိန်းစိန်အစိုးရကကြေညာပါတယ်။ကုမ္ပဏီအများအပြားပြိုင်ဆိုင်ကြောက်ကြတာမှုလုပ်ခွင့်တင်တာပေးဖို့ကြံ့ကြာနေတယ်လို့သတင်းရေးကြတာတွေရှိပါတယ်။ဒီအစိုးရဒီဟုတ်ချုပ်ကနီးမှာနားလည်မှုစာချုပ်လွှာလက်မှတ်တိုးခဲ့တဲ့တရုတ်စီမံကိန်းကိုဦးသိန်းစိန်အစိုးရဒီဟုတ်ချုပ်ကနီး2015နှစ်ကုန်မှာအတည်ပြုလိုက်တာဖြစ်ပါတယ်။တကယ်တော့ကြောက်ဖြူအထူးစီးပွားရေးဇုံအကောင့်တွေဖော်ဖို့အမျိုးသားစီမံကိန်းဝန်ကြီးဌာနက City Corporation ကိုအစကတည်းကကန်ထရိုက်ပေးခဲ့တာလို့ရွှေ Gas Movement အခွဲက2017 September မှာထုတ်ဝေတဲ့ Sold Out ဆိုတဲ့စာရမ်းမှာဖော်ပြပါတယ်။ဒီအတိုင်းဆိုရင်တော့စီအစိုးရကလက်သိထိုးပေးခဲ့တဲ့စီမံကိန်းကို9နှစ်ကြာတဲ့အခါမှာလွတ်တော်ကအတည်ပြုတဲ့သဘောဖြစ်နေပါတယ်။တရုတ်နဲ့ပတ်သက်တဲ့လုပ်ငန်းကြီးတွေများသလောက်ပွင့်လင်းမြင်သာမှုမှလည်းအနည်းဆုံးဖြစ်တာကြောင့်ကန့်ကွက်ဆန္ဒပြမှုတွေကိုရင်ဆိုင်နေရပါတယ်
။ရခိုင်ပြည်နယ်ရန်ပြဲကျွန်းရဲ့ကမ်းလွန်ပင်လယ်ကသဘာဝတံငွေကိုပိုက်လိုင်းသွယ်ပြီးတရုတ်ပြည်ကိုပို့ပေးနေပါတယ်။အရှေ့လက်ပိုင်းဒေသကသင်းပေါ်နဲ့တည်ယူလာတဲ့ရေနံစိမ်းကိုကြောက်ဖြူမြို့နယ်မရေကျွန်းမှာတူလောင်ပြီးတရုတ်ပြည်ကိုပိုက်လိုင်းကနေပို့ဆောင်နေပါတယ်။ဒံငွေနဲ့ရေနံစိမ်းပိုက်လိုင်းစီမံကိန်းအကောင့်ထည့်ဖော်မှုကြောင့်မရေကျွန်းဒေသခံတွေရဲ့လူနေမှုဘဝဟာနှစ်ဆလောက်နှိမ့်ကျသွားကြောင်းသိရပါတယ်။လေမဲ့ရာမဲ့အလုလမဲ့တွေများပြားလာလို့တရုတ်စီမံကိန်းကိုကန့်ကွက်ဆန္ဒပြကြပါတယ်။အခုတခါကြောက်ဖြူမြို့နယ်မှာစမှုဇုံရေနံစိမ်းကန်းနဲ့အစစ်မြေအင်အားတည်ဆောက်ဖို့မြေဧက4290တတ်မှတ်ထားပါတယ်။ကြောက်ဖြူမြို့နယ်နဲ့ယူနန်ပြည်နယ်ကိုကားလမ်းနဲ့ရထားလမ်းဖောက်လို့ဖို့လဲတရုတ်ကရည်ရွယ်ပါတယ်။
မဒေဂျွန်ကရေနံတန်းငွေလုပ်ငန်းနဲ့ကြောက်ဖြူအထူးစီးပွားရေးဇုံဟာတရုတ်ရဲ့အကြီးဆုံးစီမံကိန်းတွေဖြစ်တာမို့ကန့်ကွက်ဆန္ဒပြမှုမရှိဘဲချောချောမောမောဖြစ်ဖို့တရုတ်ကအထူးအာရုံစိုက်နေပါတယ်။ဒီနေရာမှာတရုတ်သားမဟုံလျန်ဟာအထူးတာဝန်ယူတည်ပုံရပါတယ်။မလကကျင်းပတဲ့တရုတ်နှစ်တက်ကူမှာမီဒီယာသမားတွေကညစာစားပွဲနဲ့အက်ခံပါတယ်။တရုတ်မြန်မာလူထုအခြေခံဆက်ဆံရေးကောင်းမွန်မှုမြန်မာမီဒီယာတွေအရေးကြီးတဲ့အခန်းကပါဝင်ကြောင်းပြောသွားပါတယ်။အထူးစီးပွားရေးဇုံစီမံကိန်းကိုလွှတ်တော်ကအတိမပြုမီ2015အစောပိုင်းကတည်းက City တရုတ်ကုမ္ပဏီအုပ်စုကကြောက်ဖြူမြို့နယ်ကျေးလက်ဖွံ့ဖြိုးရေးရန်ပုံငွေကိုကျပ်သိန်း 15,000 နဲ့မှတ်တည်ပါတယ်။ကျေးရွာ50ခုအတိုးတက်တာစွာငွေထုတ်ချေးတဲ့အစီအစဉ်ဖြစ်ပါတယ်
။ကြောက်ဖြူဒေသဖွံ့ဖြိုးတွတ်ရေးဟာတရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးမှာအလွန်အရေးကြီးတယ်လို့တရုတ်တမ်မတ်ဟိုလျန်ကဆိုပါတယ်။ရခိုင်ပြည်နယ်မှာစေကန်90နဲ့ကျောင်း90တိဆောက်ဖို့လေတရုတ်ကရည်ရွယ်ပါတယ်ကြောက်ဖြူအထူးစီးပွားရေးဇုံကို3ပိုင်းခွဲအကောင့်ထဲပေါ်မှာဖြစ်ပြီး2038မှာအားလုံးပြီးစီးမယ်လို့မျှော်လင့်တာမို့22နှစ်စီမံကိန်းဖြစ်ပါတယ်ပြီးစီးတဲ့အခါမှာဒေါ်လာတန်း3000ကျော်ဘူးနှစ်စဉ်ထုတ်လုပ်ပြီးလူပေါင်း300,000လောက်အလုပ်ပေးနိုင်လိမ့်မယ်လို့ဆိုပါတယ်မြန်မာပြည်မှာတရုတ်စီမံကိန်း100ကျော်ရှိတဲ့အနေနဲ့ကြောက်ဖြူအထူးစီးပွားရေးဇုံဟာအကြီးဆုံးဖြစ်ပါတယ်မြန်မာပြည်မှာရွေးကောက်ပွဲ၄ကြိမ်ကျင်းပပြီးအစိုးရ၄ကြိမ်ပြောင်းလဲပြီးမှပြည်စီမဲ့တရုတ်ရဲ့မဟာဗျူဟာစီမံကိန်းဖြစ်ပါတယ
်။ကြောက်ဖြူစက်မှုဇုံမှာစားသုံးကုန်အထည်အလေးဆောက်လုပ်ရေးပစ္စည်းပို့ဆောင်ရေးနဲ့ထောက်ပံ့ရေးပစ္စည်းစတာတွေကိုအလုပ်သမားအင်အားနဲ့ထုတ်လုပ်ဖို့ရည်ရွယ်ပါတယ်။ကုန်ပစ္စည်းတန်ချိန်၈သန်းနဲ့ကုန်တစ်တာ၅သန်းကင်တွင်နိုင်မဲ့ရင်းနှီးစိတ်ကန်းကိုတည်ဆောက်မယ်လို့ဆိုပါတယ်။ဒေသခံတွေကန့်ကွက်ဆန္ဒပြကြပြီးမြေတရုတ်ကုမ္ပဏီတွေကတော့စိတ်အားထက်သန်နေကြပါတယ်။မူဆယ်နဲ့တရုတ်နေစားအကြားမှာမြန်မာတရုတ်ဗဟုစီးပွားရေးဇုံတည်ဆောက်နေတာ2018မှာပြီးစီးမယ်လို့ခန့်မှန်းတာမို့တရုတ်မြန်မာကုန်သွယ်မှုဟာတိုးချဲ့ဖို့သာရှိပါတယ်။ဒါပေမဲ့ဒေသခံတွေရဲ့တရုတ်စံကြီးစိတ်ဓာတ်ကြောင့်ကြောက်ဖြူအထူးစီးပွားရေးဇုံအကောင့်တွေပေါ်ရင်းမှာနှောင့်နှေးကြံ့ကြာနိုင်တာတွေအများကြီးရှိတယ်လို့သုံးသပ်ကြပါတယ်။လူမျိုးရေးဘာသာရေးပဋိပက္ခနေရာသိမ့်ပိုက်မှုလူမှုစီးပွားရေးကျက်တက်မှုစတဲ့ပြဿနာတွေကိုမဖြေရှင်းနိုင်ရင်တရုတ်မျောလင်းတယ်လို့ဖြစ်လာဘူးခဲရင်တယ်လို့မြင်ကြပါတယ်။မရေကျွန်းကရေနံတန်းငွေစီမံကိန်းပြီးတဲ့အခါမှာဒေသခံတွေဘဝအခြေအနေပုံမူဆိုးဝါးလာတာကိုသိရှိကြပါတယ်။ဒါပေမဲ့ကြောက်ဖြူဟာတရုတ်ရဲ့တစ်ချက်ကုန်တစ်ချက်ပြဗျူဟာဖြစ်ပါတယ်။ယူနန်ဖွံ့ဖြိုးရေးနဲ့အိန္ဒိယသမုဒ္ဒရာစောင့်ကြည့်ရေးမှာကြောက်ဖြူဟာအလွန်အရေးကြီးနေပါတယ်ခင်ဗျာ။